စင်ကာပူမြန်မာပညာရေးပိုင်ဘူးပေါင်းဆောင်ရွက်ရေးအစီအစဉ်နဲ့မြန်မာနိုင်ငံကတိုင်းဒေသကြီးအဆင့်ဝန်ကြီးချုပ်တွေစင်ကူနိုင်ငံမှာရောက်ရှိနေပါတယ်။စင်ကူနိုင်ငံသားရဲ့ဝန်ကြီးနဲ့ဥရေဝန်ကြီးဖြစ်တဲ့ Mr. ကေရှာမူကန်ရဲ့ဖိတ်ကြားချက်နဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးမြင့်ဆွေမန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဦးရဲမြင့်နဲ့ပဲခူးတိုင်းဒေသကြီးဝန်ကြီးချုပ်ဦးညံဝင်းတို့ဟာ မလ16ရက်နေ့ကနေပြီးတော့19ရက်နေ့အထိစင်ကာပူမှာရောက်ရှိနေမှာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ပြည်ပြောင်းလဲရေးနဲ့စွမ်းရည်မြင့်တင်ရေးကြိုးပမ်းမှုတွေအတွက်အထောက်အကူဖြစ်အောင်သက်ဆိုင်ရာဖွံ့ဖြိုးရေးလုပ်ငန်းပိုင်းတွေမှာစင်ကာပူရဲ့အတွေ့အကြုံတွေနဲ့ကြွမ်းကျင်မှုတွေကိုဝေမျှသွားမယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ် ို6000ကတနင်္လာနေ့ညမှာညနေစာနဲ့တဲခင်းအခံခဲ့ပါတယ်မြန်မာဝန်ကြီးချုပ်တွေကလည်းသူတို့အုပ်ချုပ်တဲ့တိုင်းဒေသကြီးတွေမှာကြုံနေရတဲ့စီးပွားရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအခက်အခဲတွေကိုညစာစာပွဲအတွင်းမစ္စတာကိုကိုရှင်းပြခဲ့တာပါ။အဲဒီညစာစာပွဲကိုစင်ကာပူအမျိုးသားဖွံ့ဖြိုးရေးဝန်ကြီးခေါ်ဘွန်ဝမ်ဥပဒေနဲ့ပညာရေးဆိုင်ရာနိုင်ငံသားရေးအကြီးတန်းဝန်ကြီးအင်ဒရာနီရာဂျာနဲ့ကုန်သွယ်ရေးနဲ့စက်မှုဆိုင်ရာနိုင်ငံသားရေးဝန်ကြီးဒေဆာလိုက်တို့ကတက်ရောက်ခဲ့ကြပြီးတော့ဒီနိုင်ငံသားယင်းနှိမ့်မြုံနယ်မှုတွေပို့ပြော့ရရှိဖို့အတွက်လူသားအရင်းမြစ်ဆွမ်းရည်ကိုဘလို့မြင့်တင်မလဲဆိုတဲ့ဤတွေဆွေးနွေးခဲ့ကြပါတယ်။ဒီကနေ့ညနေပိုင်းမှာတော့မစ္စတာရှန်မူဂန်ကမြန်မာဝန်ကြီးချုပ်တွေကိုညစာတက်ခင်းပြီးတော့သူ့ရဲ့မဲဆန္ဒနယ်ကမဲဆန္ဒရှင်တွေနဲ့တွေ့ဆုံပွဲကိုလည်းမြန်မာဝန်ကြီးချုပ်တွေတက်ရောက်မှာပါ။စင်ကာပူနိုင်ငံခီးစဉ်တွင်မှာမြန်မာဝန်ကြီးချုပ်တွေဟာစင်ကာပူနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုအိုးအိမ်စီမံကိန်းရေနဲ့မိန်လာစီမံခန့်ခွဲရေးမူဝါဒတွေနဲ့ပတ်သက်လို့စင်ကာပူအရာရှိတွေနဲ့အတွေ့အကြုံဆွေးနွေးဖလှယ်ကြမှာဖြစ်ပါတယ်ရှင်။